အခုဆက်ပြီးဆွေးနွေးခန်းအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ရောဂါစတင်ဖြစ်ပွားတာတစ်နှစ်မပြည့်ခင်မှာပဲကာကွယ်ဆေးတွေကတော့ရလာနေပါပြီ။ဒါပေမဲ့ဒီရောဂါနဲ့အချင်းအတော်ကြောင့်အတူရှင်တွဲနေထိုင်ရဖို့ရှိသလိုလာမယ့်2020ခုနှစ်မှာဆိုရင်ဒီရောဂါပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေဟာလူတွေနေစဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ဒီရောဂါရှိမရှိစမ်းသပ်မှုတွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုသိရဖို့ American ပြည်တော်စုမြောက်ကိုရိုင်းနားပြည်နယ် Greenfield က Biden Medical Center အနုဇီဝဗေဒဓာတ်ခွဲခန်းတာဝန်ခံဒေါက်တာဖြူမြတ်သွယ်ကိုမေးမြန်းပြီးတင်ပြပေးပါမယ်။မင်္ဂလာပါဒေါက်တာဖြူမြတ်သွယ
်။မင်္ဂလာပါအန်ဒီမီပါ
COVID-19 ယောဂအတွက်ကိုကာကွယ်ဆေးတွေထွက်နေပါပြီ။ဒါပေမဲ့လို့သူတို့ကဒီယောဂပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေကလည်းအများကြီးလုပ်နေရတယ်ပေါ့နော်။ဆိုတော့ဒေါက်တာဖြူမြတ်သွယ်တို့ဒီဓာတ်ခွဲခန်းမှာပေါ့နော်။ဒီတုံးနေတဲ့လက်ရှိတုံးနေတဲ့ဘေးဟာမျိုးကိုစမ်းသပ်တာအဓိကလုပ်နေလဲပြောပြပေးပါ
။ဟုတ်ကဲ့ဒီမှာအခုပါနော်။ဟိုပြောလုပ်နေတဲ့ဓာတ်ခွဲခန်းက Biden Medical Center က North Carolina မှာအဲဒီ microbiology lab ပါပေါ့နော်။အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်3မျိုးမှာ2မျိုးကတော့ covid ကိုဖြစ်စေတဲ့ corona virus ပိုးရှိမှရှိသူ့ရဲ့ RNA ကိုစမ်းသပ်တာ antigen test ထုတ်တာရယ်ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတဲ့နည်းရယ်ဆိုနှစ်အဲ့ဒီနှစ်ခုကတစ်မျိုးနောက်တစ်မျိုးကတော့ antibody ကိုတိုင်းတာပေါ့နော်ဒါကိုခံအားရှိရှိဟိုပါ black mass ရှိရှိရှိရောဂါရှိတဲ့သူတို့ကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးတက်အမျိုးအစား3မျိုးဒါနဲ့ခွဲခြားရတာ2မျိုးပေါ့နော်ယောဂပိုးရှိသားရေခံရှိသားရေ
ဆိုတော့ဒီအဲ့လိုမျိုး test လုပ်တယ်ဆိုလို့ရှင်ယောဂရှိမရှိ test လုပ်အခုလောလောဆယ်အချိန်ဘယ်လောက်ပေးရပါလဲ
အခုဆိုရင်ဥပမာပြောရရင်တော့နော်ဒီမှာအခုဆိုးဆေးရုံမှာအလုပ်တဲ့ test ဆိုလို့ရှိရင်2မျိုးခွဲထားတယ်ပေါ့နော်အရေးပေါ် test ဆိုခေါ်တာပေါ့နော်အရေးပေါ် ਨੇ အရေးကြီးမဟုတ်ဘူးပုံမှန်ဆိုတဲ့2မျိုးမှာဆိုရင်အရေးပေါ်ဆိုလို့ရှိရင်နှစ်နာရီအများဆုံးဆိုဥမာအရေးတကြီးနဲ့ surgery ဝင်ရမယ့်လူနာတို့ဘာလို့ပေါ့နော်သူတို့အတွက်ဟိုယောဂရှိမရှိစမ်းနာရဲဒါမှလို့ချင်းအရန်ကိုအရေးပေါ် ICU ထဲရောက်နေတဲ့လူတွေပေါ့နော်ဆိုလို့ချင်းအရေးပေါ် test ကိုထည့်လိုက်တယ်အဲ့ဒါဆိုလို့ချင်း2နာရီအောက်ပေါ့နော်နောက်တစ်ခုကကြတော့အရန်အကြီးမဟုတ်ဘူးပုံမှန် test line ထဲမှာပါတာကြတော့ဟို clinic ကိုလာကြတယ်ဒါမှလို့ချင်း drive through ပေါ့နော်ကားတွေနဲ့လေ drive through လောက်ကြတယ်အဲ့လိုမျိုးစံနမူနာတွေရတဲ့ဟာကြတော့ပုံမှန်9နဲ့ဝင်သွားအဲ့ဒါကြတော့9နာရီ10နာရီရနေ10နာရီလောက်ထိပေါ့ဘာလို့လဲဆိုတော့အဲ့ဒါက volume ကများတာ哦အရင်များတော့ဟိုအား back လောက်တာပေါ့ back လောက်တယ်ဆိုတာအုပ်စုခွဲပြီးတော့လောက်တာပေါ့နော်ဆိုတော့ဟိုလူနာရဲ့အရေးဘလောက်ကြီးလဲပုံမှန်မူတည်ပြီးတော့အချိန်ကွာသွားတယ် test ဖယ် platform ကိုတုံးနေဆိုတာပုံမှန်ကွာသွားတာပေါ့နော
်ဆိုတော့ PCR နဲ့ antigen ဒီအဲ့နှစ်ခုကွာတဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်နေရာမှာတုံးနေဆိုတာလဲ
ဟုတ်ကဲ့ antigen ကများတော့အားဖြင့် primary care ပေါ့နော် primary care office တွေမှာတုံးတာများတယ်ပေါ့နော် clinic တွေမှာတုံးတာများတယ်ဘာလို့လဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲမြန်လဲမြန်တယ်ဒါပေမဲ့ antigen test တွေကိုအစိုးရကအသုံးခွင့်ပြုလာတာကလက္ခဏာပြလဲဒီလူနာတွေပေါ်မှာလည်းတုံးရမယ်ဆိုပြီးတော့အသုံးခွင့်ပြုလာတယ်ပေါ့နော်ဆိုတော့ဒါလက္ခဏာရှိတဲ့လူနာကဒါကသူ့ဆရာဝန်နဲ့သွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြတယ်ဆိုရင် clinic ကိုသွားကြတယ်ဆို clinic မှာ point of care ဆိုပြီးတော့သူကတိုက်ရိုက် test ပေါ့နော်အဲ့ setting မှာတုံးတာများတယ်ပြီးတော့ PCR တွေကကြတော့သူဆောင်ကပြောသလိုပေါ့နော်နှစ်မျိုးခွဲထားရတဲ့ကြောင့်မလို့ test platform ကလည်းအမျိုးမျိုးရှိရတဲ့ကြောင့်မလို့ set ACC ရဲ့အကြီးမားရဖြစ်တာလည်းဖြစ်နိုင်တယ်ပြီးတော့ regulation တွေလိုလာတယ်ပဲဖြစ်တဲ့ကြောင့်မလို့ lab တွေထဲမှာလည်းတုံးတာများတယ်ပေါ့နော် PCR test
ဟုတ်ကဲ့ဒီယောဂပိုးရှိမရှိစမ်းသပ်တဲ့တယ်မှာကိုခန်းဆန်းနာဘယ်အချိန်မှာတုံးပါလဲ
ကိုခန်းဆန်းနာကြတော့လူနာတယောက်ကလက္ခဏာရှိသည်ဖြစ်စဉ်မရှိသည်ဖြစ်စဉ်သူ့တဘောနဲ့သူအရင်တုန်းကကိုဗစ်ရှိလားမရှိလားမသိဘူးဆိုတာကိုသိကျင်နေဆိုလို့ရှိရင်အဲ့အချိန်မှာတုံးလို့လည်းရတယ်နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးတကြီးနဲ့အမစ်လုပ်လိုက်တယ်ပေါ့နော်ဆေးရုံတင်ဖို့အတွက်လုပ်လိုက်တယ်ဆိုလို့ရှိရင်သူမှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူးဒါပေမဲ့တခြားကိစ္စကြောင့်မလို့ဆေးရုံတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူ COVID RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းသုံးတယ်ပြီးတော့အရင်တုန်းကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းတယ်ပေါ့နော်ဆိုတော့ setting အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းက COVID ရခဲ့လားမရခဲ့လားကိုယ်တွေမသိဘူးလက္ခဏာမရှိပေမဲ့ပေါ့နော်အဲ့လိုမျိုးကိုယ်အသိကျင်တယ်ဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့
အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့ဒီအမျိုးစံတမ်းမှုဘလောက်အရေးပါလဲပြောပြပေးပ
ါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးတာစံတမ်းတဲ့ test ကကြတော့ antibody test ပေါ့နော်ဆရာဟာကအရေးကြီးလာတယ်ဘာလို့လဲဆိုတော့ကိုကကာကွယ်ဆေးထိုးပြီးသွားပြီပထမစလုံးထိုးပြီးဖြစ်စေဒုတိယစလုံးထိုးပြီးဖြစ်စေ cost ပြသွားတယ်ဆိုလို့ရှိရင်ကိုမှာကိုခံအားရှိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းမှုအတွက်ကိုဒီ antibody test ကဒီကာကွယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော
်ကာကွယ်ဆေးဆိုတဲ့သဘောကဒီယောဂပိုးပွားထားတဲ့ဥစ္စာကိုကိုယ်ထဲမှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီယောဂပိုးရောက်နေတယ်လို့ကိုယ်ထဲကလည်းအတိမတ်ပြုပြီးတော့ကိုခံအားတွေထုတ်တာဆိုတော့အခုလိုမျိုးယောဂပိုးရှိမရှိစမ်းသက်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်ပြောပြပေးပါ
ကြည့်တော့ရှိနိုင်ပါလေရောတော့ဘာလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့နော် virus နဲ့ဆင်တူတဲ့အပိုင်းလေးတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုယ့်ရဲ့ကိုယ်ခန္ဓာကိုကြွအောင်လုပ်ပေးရပါတော့အဲ့ကြောင့်မှကိုယ်ခန္ဓာကနေပြီးတော့မှ antibody ထုတ်တယ်အဲ့ဒီအချိန်မှာကိုက covid test လုပ်တဲ့ဒီအစိုးဆောင်ကပြောတဲ့ antigen ပဲဖြစ်ဖြစ် PCR ပဲဖြစ်ဖြစ် covid test လုပ်တဲ့ဟာနဲ့တွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားအလာတော့ရှိပါတယ်။ဒါကလည်းအချိန်နေပုံမှန်မူတည်ရပေါ့နော်။ကာဝယ်ဆေးထိုးရတဲ့လူဆိုလို့ရှိရင်ကေဘီဟိုဖျားလာရင်နာလာရဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာကိုဗစ်ဘာတိုင်းလဲဆိုလို့ရှိရင်ဒါကိုယ့်ရဲ့ဆရာဝန်ပြောပြရမှာတော့ငါမှကာဝယ်ဆေးထိုးရတယ်။ဒါဆိုလို့ရှိရင်ကိုက false positive ဖြစ်နိုင်တဲ့အချိန်နေရှိနေပေါ့နော်။အကယ်၍ကိုကကိုဗစ်ကြောင့်လည်းဖျားလာလည်းဖြစ်နိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပေါ့နော်။ဆိုတော့အဲ့ဒီမှာဘာကြောင့်ဟိုဖြစ်မှမသိပဲနဲ့အချိန်မှာကိုကကိုဗစ်ကာဝစီကလည်းထိုးရပြီးသားမှာကိုဗစ် test ပါတုံးနေဆိုလို့ရှိရင် false positive ရနိုင်တာပေါ့နော
်အခုဒီ covid 19ရဲ့အတွက်ကာကွယ်ဆေးပေါ်လာတယ်ဆိုပေမဲ့လို့ဒီယောဂါကလူတွေနဲ့အများအားရှင်တွဲနေမယ်လို့ဒီဆေးပညာရှင်တွေကပြောကြပါတယ်ဆိုတော့အဲ့ဒီအချိန်မျိုးမှာဒီ covid testing ကလည်းနောက်ဆိုရင်နေတိုင်းလောက်ရတဲ့သဘောမျိုးဖြစ်လာနိုင်တဲ့အခြေအနေရှိတယ်ပေါ့နော်ဟိုထူးထူးခြားခြားဤပညာတွေတုံးပြီးတော့ဟိုစမ်းတက်နေတာရောရှိပါလား
နေတိုင်းနေ့စဉ်ပေါ့နော်ပုံမှန် test လုပ်တဲ့ဥစ္စာမျိုးဖြစ်နိုင်တယ်ဆိုတော့မှန်ပါလေထူးထူးခြားခြားတက် test လုပ်တာလားဆိုတာချက်အခုနောက်ပိုင်းမှာအစိုးရကလည်းပထမဆုံးပေါ့နော် test ကိုခွင့်ပေးလိုက်ဟို at home test kit တို့ပြီးတော့ပေါ့နော်ဒီလိုအဲ့လိုမျိုးဟိုအခွင့်အရေးမျိုးလေးတွေပေါ်လာတာပေါ့နော်ဤပညာတော့ထူးထူးခြားခြားတော့မဟုတ်ပါဘူးဒါပေမဲ့ဒါကဟိုနီးလန့်တဲ့အခြေအနေမှာတုံးရမယ်အိမ်မှာတုံးလို့ရတယ်ဆေးရုံထိသွားကြမလို့ဒါပေမဲ့တုံးဖို့အခြေအနေကကိုကကြားရတယ်ဆိုရင်လက္ခဏာမတိမတာလေးပေါ်လာတယ်ဆိုရင်ဒါပေမဲ့အဲ့အချိန်ကြာလို့ရှိရင်ကိုရဲ့ဆရာဝန်ဖုန်းလေးနဲ့ခေါ်ပြီးတော့ဆရာဝန်ကနေပြီးတော့ဒီဟာ prescription အနေနဲ့ပေါ့နော်ဆရာဝန်ရဲ့ခွင့်ပြုချက်နဲ့ကိုအိမ်မှာကိုကကိုတုံးခွင့်အဲ့လိုမျိုးအခွင့်အရေးမျိုးတွေအဲ့လိုမျိုးနီးပညာအဲ့လိုမျိုးအခြေအနေတွေတိုးတက်လာတာပေါ့နော်ဒီပညာအထူးထူးကြီးပွာသွားတယ်ဆိုတော့မရှိပါဘူးပေါ့နော
်ကိုခံအားရှိမရှိစမ်းသက်တဲ့ဥစ္စာရောဈေးတက်တက်တာတာနဲ့လွယ်လွယ်ကူကူရနိုင်ပါလား
ကိုခံအားရှိမရှိစမ်းသက်တဲ့ဥစ္စာကလောလောဆယ်တော့ဒီ FDA ကနေပြီးတော့ဈေးတက်တက်တာနဲ့ထုတ်တဲ့ဒီလိုမျိုးစောစောကပြောလို့ at home test kit ပေါ့နော်အဲ့လိုပုံစံမျိုးရှိတယ်ဆိုတော့မပေါ်လာသေးပါဘူးဒါပေမဲ့အဲ့ဒါနောက်ကျလို့ရှိရင်ပေါ်လာဖို့အခွင့်အရေးရှိနိုင်တယ်ဆိုတော့အဲ့ဒါတော့တေချာပေါက်ပြောလို့ရပါဘူးလဲဆိုတော့ကုမ္ပဏီတော်တော်များများလည်းဒီလိုလွယ်လွယ်နဲ့ပြီးတော့ဒီသက်သက်သားနဲ့ရဖို့အတွက်ရဲအစိုးရလည်းအဲ့ဒါအဲ့လိုမျိုးတွေရဖို့အတွက်ပြည်သူတွေအတွက်ရဖို့အတွက်ကိုလည်းအရန်ကိုလှုပ်ပေးနေကြတာပေါ့နော
်ဒီလိုမျိုးပေါ့နော်တကွယ်ကန်တစ်ခုလုံးအတွက်တာဝန်ယူထားတဲ့သူတွေနဲ့ဒီ COVID-19 ရောဂါပိုးရှိမရှိစမ်းသက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်လဲ
COVID-19 test လုပ်ဖို့အတွက်ကိုနမူနာကောက်တယ်ပေါ့နော်ဆရာဝန်ပဲဖြစ်ဖြစ် nurse မှာပဲဖြစ်ဖြစ် now assistant medical assistant တွေဖြစ်ဖြစ်အကောင်တော့သူတို့တွေက front line worker တွေဖြစ်တဲ့ကြောင့်မို့သူတို့အနေနဲ့တော့ဒီ pandemic စကြတဲ့ကတောက်လျှောက်ဒီလူနာတွေနဲ့လည်းတောက်လျှောက်တွေ့နေရတယ်ဆိုတော့သူတို့တွေပေါ့နော်ကိုယ့်အကူလည်း self care လည်းအရေးကြီးရပေါ့နော်ပြီးတော့တတ်နိုင်ဆုံးကိုယ့်ကိုယ်ကိုလည်းရေးစိုက်ကြပေါ့နော် PPE ပါညာအလုံးလောက်ပေါ့နော်အကောင်တော့ဝတ်ပြီးတော့ပေါ့နော်အေးစရာရေးစိုက်ကြပေါ့နော်နောက်တစ်ခုကလည်းဆန်နမူနာကောက်တာလည်းအရင်အရေးကြီးပါတယ်ဆန်နမူနာကောင်းကောင်းမွန်မွန်ကောက်နိုင်တော့မှဆန်နမူနာကောင်းမှအဖြေရလဲဆိုတော့ကလည်းအဖြေကောင်းရမယ်လေ
ဒီ COVID-19 testing နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ test kit တွေကလည်းတိတ်မရပါဘူးမရဘူးဆိုတော့ဒါမျိုးအခြေအနေထားမျိုးမှာပေါ့နော်ဒ ဒီ testing လုပ်ဖို့အတွက်ဆိုလို့ရှင်ဒီရိုးတမန်လူတွေအနေနဲ့ COVID-19 testing အတွက်နဲ့ပတ်သက်ပြီးတော့ဟိုဘာတွေလုပ်တင်တယ်လို့အကြံပေးချင်ပါတယ
်ခလို့မျိုးပေါ့နော် just available တိတ်ပြီးတော့မရှိတဲ့အချိန်မှာပေါ့နော် testing က limited capacity လို့ခေါ်ပါတော့ limited ဖြစ်နေတဲ့အချိန်မှာကိုကရောဂါလက္ခဏာပြလာတာတို့လိုမျိုး COVID လိုမျိုးစင်စင်ဖြစ်တာတို့အခုဒီစောင်းနေရတိဖြစ်နေတဲ့ကြောင့်မလို့ covid လက်ဖြစ်နိုင်တယ်တုတ်ကွေးလက်ဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကတိုက်ပြီးလုံလောက်မရှိနေတဲ့အချိန်မှာဘာအကြံပေးလို့ရလဲဆိုတော့ကိုယ်အနေနဲ့ကို home quarantine နေဖို့ကတော့အဓိကပေါ့နော်နောက်တစ်ခုကတော့ antigen test ကို antigen test ကတော့ဖြစ်နိုင်တော့တောင်းတာပေါ့ antigen test က PCR test ဆာလို့ရှိရင်ဖေးရုံနေ clinic တွေမှာတုံးတာများတဲ့အတွက်ကြောင့်မလို့ antigen test ကလည်းလွယ်လဲလွယ်တယ်ပြီးတော့စရိတ်လည်းနည်းနည်းသက်သာတယ်ပေါ့နော်အဲ့လိုမျိုးတွေရှိနိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းသပ်လို့ရှိရင်တော့ကောင်းတာပေါ့နော်လုံးဝမစမ်းသပ်နိုင်တဲ့အဆုံးဆိုရင်တော့ကိုယ့်အကူခရန်တင်းလုပ်နိုင်ရင်လို့တို့တက်တက်နေပေါ့နော်မိသားစုနဲ့တခြားမိသားစုတွေတခြားဟိုအတိနေပါနေပေါ့နော်သူခွင့်နိုင်ကြလားခွင့်နေပြီးတော့ခရန်တင်းလုပ်နေပေါ့နော
်ဒေါက်တာဖြူမြတ်တွေပါကိုဗစ်ရောဂါပိုးရှိမရှိအမြင်စစ်ဆေးနိုင်မဲ့အိမ်သုံးကိုဗစ် -19 ပိုးစစ်ကြိယာတစ်မျိုးကိုတော့အမေရိကန်နိုင်ငံကလူစီရာကုမ္ပဏီကနေတီထွင်နိုင်ပြီဖြစ်ပါတယ်နိုင်ဝက်လောက်တင်မှာပဲအဖြစ်ထုတ်ပေးနိုင်တဲ့ဒီဂရီယာကိုဆရာဝန်ထောက်ခံခြင်းနဲ့အရေးပေါ်အခြေအနေမှာသုံးဖို့အတွက် FDA ကအတည်ပြုပေးထားပါတယ်။ဒါပေမဲ့ဒါကိုတွင်းတွင်းကျယ်ကျယ်သုံးနိုင်ဖို့တော့အချိန်ယူရဦးမှာဖြစ်ပါတယ်။